2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းအထန်ဝေဖန်ပြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပူဘလီကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်။တိတ်ကိုစိုးရွားလို့တဲ့ကိစ္စတွေနိုင်ငံတော်ကိုသစ္စာဖောက်ဖျက်ရာကြားစီတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနံမဲမှအတိအကျမပါဘဲသမ္မတထရမ့်ကပြောပါတယ်။အဲဒီလူတွေကိုတေချာပေါက်စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်။ရုရှားဝင်နောက်တဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့ကာလအတွင်းဒီမိုကရက်အတော်များများကသမ္မတထရမ့်ရဲ့အတွင်းစီးတဲ့ကလူတွေဟာရုရှားနဲ့ပေါင်းလို့ခဲ့ကြတယ်။သမ္မတဟာလည်းနောက်ပိုင်းမှာတရားရေးဘက်ကိုဝင်ဆွတ်ဖက်ခဲ့လို့သူတို့ယုံကြည်တယ်ဆိုတာထပ်ခါတလဲလဲပြောထားမှုပါတယ်။ဒီအပေါ်မှာအင်ဗီရိုပြောခွင့်ရဆယ်ရဆန်ဒါစ်ကဘယ်တော့မှမဖြစ်ဘူးတဲ့ရာဇဝမှုနဲ့ပတ်သက်လို့ဝင်ပြီးဆွတ်ဖက်ဖို့ဆိုတာခက်လွန်းလာပါတယ်။ဒီမိုကရက်တွေလေဘရယ်သတင်းဌာနတွေအနေနဲ့သမ္မတနဲ့အမေရိကန်လူထုကိုတောင်းပန်ရမယ့်တာဝန်ရှိပါတယ်။နှစ်နှစ်လုံးလုံးအချိန်တွေအလတ်အလတ်လုပ်ပြခဲ့ကြပြီးလူတွေရဲ့နေ့တူတူဘဝအပေါ်တည်ရောက်မှုရှိတဲ့ကိစ္စတွေကိုမလုပ်ရဘဲလမ်းလွဲအောင်အကြီးအကျယ်နှောက်ယှက်ခဲ့ကြတယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။